Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ2018မတ်လ30ရက်တောက်ချာနေ့မနေ့ခင် VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိကြားရိုက်အစံထွက်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ဒီတောက်ချာနေ့မနေ့ VOA အစီအစဉ်လေးကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ခင်ပါခင်ဗျာဒီနေ့မနေ့ဖက်သတင်းလေးကိုမမများသိစင်အောင်လေးကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်တပ်မတော် 60 ကိုရုရှားကနှင်ထုတ်လိုက်တာခိုင်လုံနဲ့ဘာအကြောင်းမှမရှိဘူးလို့အမေရိကန်ကပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးက2016-19မှာပြန်ပြီးတည်ငြိမ်သွားပြီလို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောပါတယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေအပိလာ29ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့ချက်တက်မှတ်လိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းတီးရပါမယ်ခင်ဗျာ
။အခုမနေ့ထုတ်လွှင့်ပေးမယ့်သတင်းဆောင်းပါးတွေထဲမှာတော့ဒီကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံအဆိုင်ရာအကြံပေးအထူးကိုယ်စားလှယ်ကိုမကြာခင်မှာခန့်ထားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။
I've been conducting a number of consultations for that appointment. I hope it will come soon.
မြန်မာနိုင်ငံဆိုင်ရာသူရဲ့အထူးကိုယ်စားလှယ်ခန့်နိုင်ဖို့အတွက်ကုလသမဂ္ဂတွင်မှုချုပ်ဂူတာရက်စ်စူးစမ်းနေတဲ့တဲ့အပြင်ကဘာကျော်လူအခွင့်ရေးရှိနေအမောကိုလိုနီကရိုက်တဲ့သတင်းတော်ကိုပါလုံးနဲ့ကိုကျော်ဆိုးဦးရဲ့အမှုကိုလိုက်ပေးမဲ့တဲ့အပြင်အဆုံးနျူကလ িয়ার ကင်းစင်ပျောက်ရေးဆွေးနွေးဖို့လိုလားတယ်လို့ပြောနေတဲ့မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုတကယ်ပဲရပ်ဆိုင်းထားပြီလားဆိုတဲ့သုံးသပ်ချက်တွေကိုနားဆင်ရပါမယ်။နောက်ပိုင်းကျရင်လည်းသွားတဲ့ကရင်ကျမ်းမာရေးကခန္ဓာကိုယ်ကျမ်းမာရေးနဲ့ဘယ်လိုဆက်ဆက်နေသလဲဆိုတာသိရမယ့်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိမ်းတဲ့မတ်မြတ်သင်အောင်တို့ညင်ညာပေးကြပါမယ်ရှင်။
အမေရိကန်တပ်နမန်တွေကိုရုရှားကနှင်ထုတ်တာမှာဘယ်လိုခိုင်မာတဲ့အကြောင်းမှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာသာပတိနေ့မှာပြောပါတယ်။ရုရှားတပ်နမန်အယောက်60ကိုအမေရိကန်ကနှင်ထုတ်ပြီးတဲ့နောက်ရုရှားကလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်နမန်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ကပြောတဲ့ပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါ။ရုရှားဆွေရဲ့လူရက်ကအမေရိကန်နဲ့ရုရှားကြားဆက်ဆံရေးနောက်ထပ်ယူရင်းအောင်လုပ်လိုက်တာဖြစ်တယ်လို့တပ္ပရာယီပြည်တော်ကကြာသာပတိနေ့နောက်ပိုင်းထုတ်ပြန်ကြမှာပြောထားပါတယ်။ရုရှားနိုင်ငံသားဝင်ကြီးရဲ့စာသားပရိနေအစောပိုင်းအထိကြေညာချက်ပေါ်အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်သာနိုဝတ်ကလည်းဝေဖန်ပြောဆိုပါတယ်ရုရှားအနေနဲ့ကိုကခံရတဲ့လူလူမပြုတ်မှုတင်ဘူးလို့ပြောခွင့်ရနိုဝတ်ကပြောပါတယ်တကယ်တမ်းခံရတဲ့လူတွေဟာပြည်ထောင်နိုင်ငံဆော့စ်ဘူရီမြို့မှာမလ၄ရက်နေ့အာယုန်ကျော်တိဓာတုအစိတ်နဲ့တိုက်ခိုက်ခံရသူတွေသာဖြစ်တယ်လို့လည်းဆိုပါတယ်ရုရှားနိုင်ငံစိတ်မီတာစပတ်မြို့ကအမေရိကန်ကောင်စုဝင်ရုံးလုပ်ငန်းတွေကိုရဆိုင်ပြီးနှစ်ရက်အပြင်ပိတ်ပစ်ဖို့ကိုလည်းရုရှားကညွှန်ကြားထားပါတယ်ဒီတော့တင်မှာပဲဓာတုအစိတ်နဲ့တိုက်ခိုက်ခံရတဲ့ရုရှားသူဟောင်းဆာဂီစကရစ်ဘယ်ရဲ့တမိပြစ်သူယူရီယာစကရစ်ဘယ်ရဲ့အခြေအနေဟာအလင်းအမြန်တိုးတက်လာနေပြီးစိုးရိမ်ရတဲ့အခြေအနေမှာဆက်ရှိမနေတော့ဘူးလို့ဆော့စ်ဘူရီကန်စီယုံကစီးပွားဆိုင်ရာညွှန်ကြားရေးမှူးခရစ်စတင်ဘလန်ရှော့ကပြောပါတယ်ဆာဂီစကရစ်ဘယ်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေလို့မယ်လို့လည်းသူကပြောပါတယ
်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့တောင်ကိုရီးယားကုန်သွယ်မှုသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့အစီအစဉ်ကိုရပ်ဆိုင်းထားမယ်လို့ပြောဆိုလိုက်ပါတယ်ကြာသာပတိနေ့ကသမ္မတထရမ့်အိုဟိုင်းယိုမှာပြောဆိုခဲ့ရမှာသူ့အနေနဲ့တောင်ကိုရီးယားနဲ့ကုန်သွယ်မှုသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့ကိုမြောက်ကိုရီးယားနဲ့နျူကလ িয়ার ဖြတ်သိမ်းရေးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်ရပြီးတဲ့အချိန်အထိရွှေ့ဆိုင်းထားလိုက်တယ်လို့ဆိုပါတယ်တောင်ကိုရီးယားနဲ့နောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တံပိုးထားကြောင်းနဲ့အားလုံးသာတူညီမျှဆက်ဆံရေးဖြစ်ဖို့ကိုလည်းယုံကြည်တယ်လို့ပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့မေလမတိုင်မီတွေ့ဆုံဆွေးနွေးပွဲအတွက်အသင့်ဖြစ်နေတဲ့သမ္မတထရမ့်ကတောင်ကိုရီးယားနဲ့ကုန်သွယ်မှုသဘောတူညီချက်ကိုရပ်ဆိုင်းထားရတဲ့အကြောင်းရင်းအသေးစိတ်နဲ့တောင်ကိုရီးယားစီကသူဘာရင်းမျှော်လင့်ထားတယ်လဲဆိုတာကိုတော့ထုတ်ဖော်မပြောသွားပါဘူ
းအမေရိကန်နဲ့မက္ကဆီကိုနိုင်ငံခြားမှစောင့်မဲ့နေဆက်တိုင်းအတွက်ကုန်ကြဆေးကိုအမေရိကန်စစ်ဘက်ကကြားခံပေးရေးကိစ္စအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာဝေးဝန်ကြီးနဲ့ပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်ကကော်ဝေးဝန်ကြီးဂျင်မက်ဒစ်နဲ့ဆွေးနွေးပြောဆိုပါသလားလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒေနယ်ဝှိုက်ကိုကြာသာပတိနေ့ကမေးတဲ့အခါဒီကိစ္စဟာကနဦးပြောဆိုတဲ့အဆင့်မှာပဲရှိပါသေးတယ်လို့ဖြေပါတယ်။အမေရိကန်နိုင်ငံသားတွေနဲ့နိုင်ငံဘေးကင်းလုံခြုံရေးဟာဝန်ကြီးအတွက်တိတ်ကိုအရေးကြီးတဲ့ကိစ္စဆိုတာအမှတ်ရပါလို့ပြောခွင့်ရဝှိုက်ကပြောပါတယ်။ကျွန်တော်စစ်ဘက်ကိုပြန်လည်တည်ဆောက်ရေးဘဏ္ဍာငွေဘီလီယံ900နဲ့916ဘီလီယံရထားတာကြောင့်အလုတ်ကံအများပြားကိုဖန်တီးပြီးကျွန်တော်တို့စစ်ဖက်ပြန်ချမ်းသာလာပါပြီလို့သမ္မတထရမ့်ကပြီးခဲ့တဲ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မီဒီယာမှာရေးပါတယ်။အဲဒီနောက်ဒုတိယထပ်ရေးတဲ့ tweet မှာတော့မူရစ်စီဝါနဲ့ရန်သူလက်နက်ကင်တွေကျွန်တော်တို့နိုင်ငံနဲ့ဝင်လာနေတာနဲ့အမျှနေဆက်တတိုင်းကြီးတိဆောက်တာဟာနိုင်ငံကာကွယ်ရေးကိစ္စပဲဖြစ်ပါတယ်။စစ်ဖက်ကနေတစဉ်တတိုင်းကိုတိဆောက်ပါလို့ရေးထားပါတယ်။ ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ
အနာလွဲသုံးစားမှုတို့နဲ့ကြာသာပြင်းနေကတရားစွဲဆိုလိုက်ပါတယ်။2009ခုနှစ်သမရရွေးကောက်ပွဲမဲဆွဲစည်းရုံးဖို့တရားမဝင်ထောက်ပံ့မှုတွေရယူခဲ့တယ်လို့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့တရားသူကြီးတဦးကိုသမရဟောင်းစာကိုစီကအကြိမ်ကြိမ်ဖုံးခေါ်ဆိုတာတွေကိုအဓိကထားစစ်ဆေးသွားမှာပါ။တရားသူကြီးဂီလ်ဘတ်အာဇီဘတ်နဲ့ပြင်သစ်တရားရုံးချုပ်ကအကြီးအကဲတရားသူကြီးတယောက်စီကိုဖုန်းခေါ်ဆိုထားတဲ့အတန်တွေကိုရဲကဖမ်းယူရရှိတာမှာသမရဟောင်းဇာကိုစီကရွေးကောက်ပွဲမဲဆွဲစည်းရုံးမှုစုံစမ်းစစ်ဆေးရရှိတဲ့သတင်းချက်လက်တွေကိုပေးရင်ယာရုတိုးပေးမယ်အိမ်နီးချင်းမိုနာကိုနိုင်ငံမှာမက်လောက်ဆီယာယာရုပေးမယ်လို့ပြောခဲ့တယ်လို့ဆိုပါတယ်ဇာကိုစီဟာသူ့ရဲ့2009ခုနှစ်သမရရွေးကောက်ပွဲမဲဆွဲစည်းရုံးမှုအောင်မြင်ဖို့အတွက်လီဗျာကောင်းဆောင်မောမာဂဒါစီစီကတရားမဝင်အလှငွေလက်ခံရယူခဲ့တယ်လို့စွပ်စွဲခံထားရပါတယ
်။ View American Dam မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ငံကမှာဆိုင်းလိုက်မီတာ190 kHz 1595လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့ဆိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူနိုင်နိုင်ပါခင
်ဗျာ။ဒီကနေ့တောက်ကြမနေ့ဖက်တင်များကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာ2016 2019ခုနှစ်မှာတည်ငြိမ်သွားပြီလို့နိုင်ငံတကာငွေကြေးရောင်းမွေးငွေဖွဲ့ IMF ကပြောပါတယ်။လက်ရှိဆိုရသက်တမ်းပထမနှစ် 2016-19 မှာစေပြိုးရွှေထွက်ကုန်နဲ့ပို့ကုန်ရောကြတာရန်ကုန်တိုင်းမှာဆောက်လုပ်ရေးစီမံကိန်းတချို့ကိုယာယီရဆိုင်လိုက်တာတွေကြောင့်ခန့်မှန်းထိုးတက်မှုနှုန်း 9.6 ရာခိုင်နှုန်းအောင်ပိုနေခဲ့တယ်လို့မလ28ရက်နေ့စွဲနဲ့ IMF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့ 2017-18 မှာထိုးတက်မှုနှုန်း 6.8 ရာခိုင်နှုန်းထိပြန်တက်လာမယ်လို့ခန့်မှန်းထားပြီးစေပြိုးရွှေနဲ့ပို့ကုန်ကဏ္ဍပြန်ကောင်းလာတာကြောင့်အဓိကဖြစ်မယ်လို့ IMF ကပြောပါတယ်။ဝေဖောင်းပေါင်းမှုနှုန်းဟာ 6.8 ရာခိုင်နှုန်းနဲ့ခပ်ပြော့ပြော့ပဲရှိနေပြီးလူငွေပြောင်းမှုကတော့ 2015-16 မှာ 9.1 ရာခိုင်နှုန်းရှိခဲ့ရာကနေ 2016-19 မှာ 4 ရာခိုင်နှုန်းလောက်နှီးပါးကိုကျသွားမယ်လို့ IMF ကခန့်မှန်းပါတယ်။အခုငွေပိုကျလာတဲ့အတွက် 2017-18 ဒုတိယနှစ်ဝက်မှာဘဏ္ဍာငွေပိုပြီးသုံးစွဲလာမယ်လို့ခန့်မှန်းထားတာကြောင့်ဒီချက်ကလည်းတိုးတက်မှုကိုအထောက်အကူဖြစ်စေမှာပါ။ဒီလိုအလားအလာကောင်းနေတဲ့အတူသတိထားရမယ့် angle တွေကလည်းရှိနေပါတယ်။အဲ့ဒီအထက်မှာဘဏ်လုပ်ငန်းကဏ္ဍအနေနဲ့အရေးပါတဲ့စီမင်းစည်းကမ်းအသစ်တွေနဲ့လိုက်လွန်ယူတွေဖြစ်အောင်ပြန်ချိန်ညှိရမှာရခိုင်ပြည်နယ်ကလူသားပေးဒုက္ခအချက်တဲဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာဘဏ္ဍာငွေကြေးထောက်ပံ့မှုနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့ရေပုံရအမြင်သဘောထားပေါ်တည်အောင်မှုရှိနိုင်တာကမ္ဘာလုံးဆိုင်ရာငွေကြေးစည်းကမ်းမတည်ငြိမ်ွယ်ရှိတဲ့လာလာကနေလူသုံးခုဇင်းလုံးတွေတက်လာနိုင်တာဒီနိုင်ငံရဲ့စီးပွားရေးအခြေအနေကမြန်မာနိုင်ငံပေါ်တည်အောင်မှုရှိလာနိုင်တာနဲ့တဘာဝဘေးရန်တွေအလားအလာတွေကိုလည်း IMF ကသတိပေးထားပါတယ်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အာနဲ့တောင်ကိုရီးယားသမရမွန်ဂျေအင်းတို့နှစ်ဦးပူးတွဲထိပ်သီးဆွေးနွေးပွဲကိုဧပြီလ28ရက်နေ့မှာကျင်းပမယ်လို့သိရပါတယ်။ကြာသပတေးနေ့ကနှစ်နိုင်ငံကိုယ်စားလှယ်တွေဟာနေဆက်ဒေတာကပန်မွန်ဂျုံစစ်မဲ့ဇုံမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနှစ်နိုင်ငံကောင်းဆောင်နှစ်ဦးရဲ့သမိုင်းဝင်ဆွေးနွေးပွဲအတွေ့ရက်သတ်မှတ်ခဲ့ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဟာနိုင်ငံနှစ်ပိုင်းကွဲပြီးကတည်းက2000ပြည့်နှစ်မှာနဲ့2009ခုနှစ်မှာစုစုပေါင်းနှစ်ကြိမ်တွေ့ဆုံခဲ့ပူပါရယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့တရုတ်ပြည်ကိုကြိုတင်ထင်မှတ်မထားတဲ့ခရီးစဉ်ပြီးမှဒီဆွေးနွေးပွဲသဘောတူညီချက်ကိုထုတ်ပြန်ခဲ့တာပါကင်နဲ့မွန်ရဲ့ဆွေးနွေးပွဲအတွက်အသေးစိတ်အစီအစဉ်တွေလုပ်ဖို့အတွက်တောင်နဲ့မြောက်ကိုယ်စားလှယ်အဖွဲ့တွေဟာလာမယ့်ဧပြီလ4ရက်နေ့မှာထပ်မံတွေ့ဆုံသွားဖို့ရှိပါတယ်
ပါကစ္စတန်နိုင်ငံကနျူကလ িয়ার ထိပ်ဖူးတပ်နိုင်ပြီးရေငုပ်သင်္ဘောကနေပြစ်လွတ်နိုင်တဲ့ခရုစ်ဒုံးကျည်နောက်တစ်စင်းကိုအော်မြင်မြင်ပြစ်လွတ်ဆန်းသက်လိုက်ပြီးအဲ့ဒီဒုံးကျည်ဟာမိုင်180အကွာအဝေးထိရောက်နိုင်တယ်လို့ကြာသပတေးနေ့ကကြေညာပါတယ်ပါကစ္စတန်ပြည်ထဲမှာထုတ်လုပ်တဲ့ဘော်ဘူဒုံးကျည်ကိုရေအောက်ကနေပြစ်လွတ်ခဲ့ပြီးဒုံးကျည်ဟာပြစ်မှတ်ကိုအတိအကျထိမှန်ခဲ့တယ်လို့ပါကစ္စတန်စစ်ဖက်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒီဒုံးကျည်ဟာထိပ်ဖူးမျိုးစုံကိုတတ်ဆင်နိုင်စွမ်းရှိပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်ခံရပြီးဆိုရင်ပါကစ္စတန်ကနျူကလ িয়ার လက်နက်နဲ့တုံ့ပြန်တိုက်ခိုက်ဖို့စိတ်ချယုံကြည်ရတဲ့စွမ်းရည်ကိုရမှာဖြစ်တယ်လို့လည်းပြောပါတယ်
။ Amazon နည်းပညာကုမ္ပဏီကြီးဟာအခွန်ပေးတာကလည်းနည်းတယ်။လက်လီအယောင်ဆိုင်လေးတွေစီးပွားပြတ်သွားအောင်လည်းလုပ်ပစ်တယ်ဆိုပြီး American သမ္မတ Donald Trump ကဆွဆွဲပြောဆိုပါတယ်။ကြာသပတေးနေ့အစောပိုင်းမှာသမ္မတ Trump က Twitter ပေါ်မှာအဲ့ဒီလိုအပြင်းထန်ဝေဖန်ရေးလိုက်တာပါ။ ရွေးကောက်ပွဲမတိုင်ခင်အစိုးကြီးကလေးကAmazon နဲ့ပတ်သက်တဲ့ကျွန်တော်စိုးရင်ချက်တွေကိုပြောပြပါရယ်။တခြားကုမ္ပဏီတွေလိုမဟုတ်ပဲသူတို့ဟာပြည်နယ်နဲ့ဒေသဆိုင်ရာအစိုးရတွေကိုပေးတဲ့အခွန်ကတိတ်နေလွန်းနဲ့ဒါမှမဟုတ်မပေးသလောက်ပါပဲ။ကျွန်တော်တို့ရဲ့ support လုပ်ငန်းကိုသူတို့ပစ္စည်းတွေပို့ပေးတဲ့အလုပ်လို့အသုံးချနေတာကြောင့် American အတွက်အများကြီးဆုံးရှုံးရပြီးလက်လီအယောင်ဆိုင်ထောင်ပေါင်းများစွာလည်းစီးပွားပြတ်သွားကြပါတယ်လို့သမ္မတ Trump ကရေးပါတယ် Amazon ကုမ္ပဏီဟာလက်ငုပ်လက်ရင်းလက်လီအယောင်ဆိုင်လေးတွေကိုထိခိုက်စေတယ်လို့သမ္မတ Trump ကအပြစ်တင်ပြောဆိုလာတာကြပါပြီ။ပြီးခဲ့တဲ့ဩဂုတ်လကလည်းအခွန်ဆောင်နေတဲ့လက်လီလုပ်ငန်းလေးတွေကို Amazon ကအကြီးအကျယ်ထိခိုက်အောင်လုပ်နေပါတယ်။ American နိုင်ငံတစ်ဝန်းကမြို့လေးတွေမြို့ကြီးတွေနဲ့ပြည်နယ်တွေထိခိုက်နစ်နာနေပါတယ်လို့ Twitter မှာသမ္မတ Trump ကရေးသားခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသဇင်အောင်တို့ညင်ညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bami.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်မှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးအထူးကိုယ်စားလှယ်မကြခင်ခန့်နိုင်တော်မလားဆိုတဲ့သတင်းကိုအရင်ဆုံးကြည့်ကြရအောင်ပါမြန်မာနိုင်ငံဆိုင်ရာအထူးကြံအပေးတယောက်ခံထားနိုင်မှုကိစ္စဟာမကြခင်မှာအကောင့်ထဲပေါ်တော့မယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတက်ရက်စ်ကပြောကြားလိုက်ပါတယ်မုတ်တုံရာသီမှာဒီအန်ဒီယဲကြုံနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လဲလိုအပ်တဲ့အစီအစဉ်တွေလုပ်နေတယ်လို့ဂျာတာရေးနေတုန်းကဒီနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဂူတက်ရက်စ်ကပြောကြားခဲ့ပါတယ်အသေးစိတ်ကိုဦးကျော်စံတာဆက်ပြီးတော့ပြောပြပါမယ်ရှင
်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတက်ရက်စ်ဟာဂျာတာပရင်းနဲ့မွန်လွယ်ပိုင်းမှာသတင်းထောက်တွင်နဲ့ခေတ္တတွေ့ဆုံခဲ့တာဖြစ်ပါတယ်အဲဒီမှာမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တူခံထားမဲ့ကိစ္စကိုဦးစားပေးဖြေကြားသွားခဲ့တာဖြစ်ပါတယ
် First of all in relation to the second I've been conducting a number of consultations for that appointment. I hope it will come soon. It is not an easy function.
ဒီရုခန္တာရေးအတွက်ကျွန်တော်ဆွေးနွေးညှိနှိုင်းရတယ်အများကြီးလုပ်နေပါတယ်။မကြခင်ဖြစ်လာတော့မယ်လို့ထင်ပါတယ်။ဒီတာဝန်ဟာလူတိုင်းလူလဲကူကူလက်ခံဆောင်ရွက်နိုင်မယ့်တာဝန်မျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့မကြခင်ပြေလည်လိမ့်မယ်လို့ဆိုတာသိကြပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်အတွက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ရာထူးဟာ2016ဒီဇင်ဘာလမှာဗီဂျင်းနမ်ဘီယာရာထူးသက်တမ်းပုံဆုံးသွားခြင်းကစပြီးပြက်ပြက်လစ်လပ်နေကြတဲ့ရာထူးဖြစ်ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရာသီမှာဘေးကင်းလုံခြုံမှုရှိစေဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့လဲမစ္စတာဂူဒရက်စ်ကအခုလိုဖြေကြားသွားပါတယ
်။ First of all, in relation to Cox's Bazar, the monsoon is the biggest concern. We believe that about 150,000 people are in areas that are flood prone or can be negatively impacted by
ဒီမောင်းလို့ပြောချင်တာကတော့ Cox's Bazar နဲ့ပတ်သက်လာရင်မုတ်တုံရာသီဟာအကြီးမားဆုံးစိုးရိမ်စရာဖြစ်တဲ့ဆိုတဲ့အချက်ပါ။လူပေါင်းတသိန်းခွဲလောက်ဟာရည်ကြီးနိုင်တဲ့နေရာဒါမှမဟုတ်အန်ဒရယ်ကြောက်ရောက်နိုင်တဲ့နေရာမှာရှိနေကြပါတယ်။ဒီလူတွေကိုနေရာရွှေ့ပေးမဲ့အကောင်းဆုံးနည်းလမ်းကိုကျွန်တော်တို့ဆွေးနွေးထားပါတယ်။အကောင်းဆုံးကတော့ကုန်းမြင့်တနေရာရာကိုတခြားမှာရှာဖို့ပဲဖြစ်တယ်လို့ထင်ပါတယ်
။ဆက်လက်ပြီးမစ္စတာဂူဒရက်စ်ကဒီကိစ္စဆွေးနွေးမှုဟာစိတ်ကိုအပြုသဘောဆောင်တဲ့အကြောင်းအဲဒီ Cox's Bazar မှာရှိနေတဲ့ UNHCR ခေါ်ဒုက္ခသည်များဆိုင်ရာအေဂျင်စီကလူတွေ IOM ခေါ်နိုင်ငံတကာပြောင်းရွှေ့အခြေချသူများအဖွဲ့ကဝန်ထမ်းတွေလည်းဘင်္ဂလားဒေ့ရှ်အနာဘိုင်းတွေနဲ့ညှိနှိုင်းနေကြတယ်လို့ဆိုပါရယ်မြန်မာနိုင်ငံအစိုးရကတော့ဒုက္ခသည်တွေကိုအထောက်အထားစီစီပီပြန်လည်လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ကြေညာထားပါရယ်ခင်ဗျာ
ဦးကျော်စံတာတင်ပြခဲ့တာပါရှင်အခုတခါတော့ဒီမြန်မာနိုင်ငံမှာဖမ်းဆီးတရားစွဲခံထားရတဲ့ writer သတင်းတောက်နှစ်ယောက်ရဲ့အမှုကိုကဘာကျော်လူခွင့်ရေးရှေ့နေတယောက်လိုက်ပါဆောင်ရွက်ပေးမယ်ဆိုတဲ့သတင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံနေရတဲ့ writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အမှုကိုလိုက်ပေးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာနိုင်ငံတကာလူခွင့်ရေးရှင်းနေအမောကလူနီပါဝင်လာပါပြီ။သတင်းတောက်နှစ်ယောက်ရဲ့အမှုကိုလေ့လာတုံ့တက်ခဲ့ပြီးတဲ့နောက်မှာသူတို့မှအပြစ်မရှိတဲ့အကြောင်းတွေ့ရတဲ့အတွက်အ мян ဆုံးပြန်လွှတ်ပေးတဲ့နယ်လို့ကဘာမှာလူသိများတဲ့ရှင်းနေအမောကလူနီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်
။သတင်းတွေကိုပြောကြားတာကြောင့်ဝါလုံးနဲ့ကျော်စိုးဦးတို့အဖမ်းခံရတာဖြစ်ပါတယ်။ဒီမှုကိုကျွန်မလေ့လာသုံးသပ်ကြည့်တဲ့အခါသတင်းတောက်တွေမှာအပြစ်မရှိဘူးချက်ချင်းပြန်လွှတ်ပေးတဲ့နယ်ဆိုတာလုံးဝတန်တရားရှိဖို့မလိုတာတွေ့ရပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권အပေါ်မြန်မာကဘလောက်ခိုင်ခိုင်မာမာအလေးထားတယ်လဲဆိုတာကိုဒီမှုကအဖြေပေးပါလိမ့်မယ်
အမားကလူနီဟာနာမည်ကျော်ဟောလိဝုဒ်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အီရတ်နိုင်ငံကယာဇီဒီလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ IS ဆက်သွေးကြွားတဲ့အပေါ်တရားစွဲထားတဲ့အမှုအီဂျစ်နိုင်ငံမှာဖမ်းဆီးတရားစွဲခံခဲ့ရတဲ့အယ်ဂျာဇီရာအင်္ဂလိပ်ပိုင်းကအီဂျစ်လူမျိုးကနေဒန်နိုင်ငံသားမိုဟာမက်ဖာမီရဲ့အမှုပရဝီဟာရရှေးဟောင်းဖျားကြောင်းနယ်နိမိတ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံကထိုင်းနိုင်ငံကိုတရားစွဲဆိုတဲ့အမှုစတဲ့ကဘာကျော်တဲ့အမှုအများအပြားကိုလိုက်ပေးခဲ့သူဖြစ်ပါတယ်အခုမြန်မာနိုင်ငံက Riders သတင်းတောင်နှစ်ယောက်ရဲ့အမှုကိုအမားကလူနီကလိုက်ပါဆောင်ရွက်ပေးမယ်ဆိုတဲ့အတွက်ဘလို့ပုံစံမျိုးနဲ့လိုက်ပါဆောင်ရွက်ပေးနိုင်မှာပါလဲရှင်းနေဟောင်းတယောက်ဖြစ်တယ်လို့ VOA မြန်မာပိုင်းအမှုရန်ဟောင်းတယောက်ဖြစ်တဲ့ဦးထွန်းအောင်ကိုမေးကြည့်ပါတယ
်နှစ်ခုရှိတာပေါ့သူကိုယ်တိုင်လည်းဟိုအမားကလူနီလည်းကိုယ်တိုင်လိုက်ခွင့်ရှိတယ်လိုက်ခွင့်ရဖို့ရကအခုတရားစွဲခံရတဲ့သတင်းတောင်နှစ်ဦးကညွှန်ပြင်တဦးကသူ့ကိုပါဝါဟောအတော်နီဆိုတာရှိတယ်အဲ့ဒါပေးလို့ရှိရင်လိုက်လို့ရရမယ်နော်ကိုယ်စလဲလွှဲစားလို့ခေါ်တယ်နော်အဲ့ဒါမှသူတို့ကတားထားခဲ့လို့ရှိလို့ရှိရင်ဗမာပြည်ရှေ့နေကဥဆောင်လိုက်ပြီးတော့သူကဘေးကပြန်ဘေးအနေနဲ့နောက်ပြီးတော့အထောက်အပံ့ပြုတဲ့အနေနဲ့လိုက်လို့ရပါတယ်နော်အရင်ကဟိုရင်တုန်းကဘူဂျော့ဆန်လုကျန်တက်ပြတ်ခါတဲ့ချိန်တုန်းကဥစောကဘလူနာလဲဆိုတော့အင်္ဂလိပ်ရှေ့နေကိုငားပါတယ်ပဲရစတာကိုလीအင်္ဂလိပ်ရှေ့နေငားပြီးသူကိုယ်တိုင်ပဲလိုက်ပါတယ်အဲ့တော့ကိုယ်စလဲလွှဲစားရလို့ရှိရင်တရားခံရဲ့အခွင့်အရေးအရရှင်းနေလိုက်ပေးလို့ရပါတယ်အမားကလည်းသူကလည်းသူကိုယ်ရင်းကလည်းရှင်းနေပါပဲအဲ့တော့လိုက်ခွင့်ရှိပါတယ်
သူကလည်းဟိုကဘာကျော်ဘယ်ရစတယောက်ပေါ့နော်ခုနအငယ်ပြောသလို
ဆို
အခုလိုမျိုးဒီနိုင်ငံတကာမှာနာမည်ကြီးတဲ့လူအခွင့်အရေးရှင်းနေတယောက်ပေါ့လေဒီအမားကလူနီယာဆိုတော့သူဒီအမှုမှာလိုက်ပါဆောင်ရွက်ပြီးတော့အကြံပေးမယ်ဆိုရင်ဘလောက်ထိဒါထူးခြားတယ်လို့ပြောလို့ရတယ်နောက်တစ်ခါဒီအတူခုလိုမျိုးဒီအမှုမှာလိုက်ပေးတဲ့အတွက်ကောအမှုအပေါ်မှာဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲရှင
်အဖုံးပေါ်တက်ရောက်မှုကတော့ publicity ပေါ့လေသတင်းကတော့ကြီးနေသူကိုယ်တိုင်လိုက်ပြောဆိုတော့เนาะအဲ့ဒါတစ်ခုရှိတယ်တက်ရောက်မှုကတော့ဒီဗမာပြည်ရဲ့တရားရေးစနစ်ကဘယ်လိုလဲလွတ်လပ်မှုရှိသလား independence ပေါ့နော်အစိုးရနဲ့မပတ်သက်ဘူး judicial ကဤကံဖြစ်တယ်ဆိုတဲ့ဥစ္စာပြနိုင်မလားပေါ့မှာမူတည်တာပဲအခုဆိုလို့ရှိရင်သူတို့ကိုအမကမပေးထားဘူးလို့နော်အဲ့ဒါမျိုးတွေပါရှိတယ်ဒီအဲ့တော့ဘယ်လိုနေမလဲဆိုတာတော့မသိဘူးဒါပေမဲ့ချင်းပေါ်ကြော်ကြားတဲ့အမှုတစ်ခုတော့ဖြစ်သွားလိမ့်မယ်အမကကိုယ်တိုင်လိုက်တဲ့အတွက
်ဒီအမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအထူးသဖြင့်ဒီ writers သတင်းတောက်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့သူတို့တွေကိုဒါဖန်ထားတာကမတရားဘူးပြန်ပြီးတော့လွှတ်ပေးတဲ့နယ်ဆိုပြီးတော့မှနိုင်ငံတကာကောင်းဆောင်တွေကလည်းတောင်းဆိုနေကြတယ်အဲ့လိုအချိန်မျိုးမှာအခုလိုမျိုးဒီကဘာကျော်လူခွေရှင်းနေတယောက်ကလိုက်တဲ့အတွက်ကောဒီအမှုကအပြောင်းလဲတွေဖြစ်လာနိုင်တယ်လို့အငက်အနေနဲ့သုံးသပ်လို့ရပါရှင့
်ဒီအပြောင်းလဲကတော့ဟိုဖြစ်နိုင်တယ်ဆိုတော့ pressure ပေါ့လေ PR ပေးမှုကတော့ပုံများလိမ့်မယ်နော်အစားတုန်းကတော့ဒါက localize နော်ဒီပြည်တွင်းမှာပဲဒီနေရာလေးမှာပဲသိသိလေးလို့ဒီလားဒါအခုကနိုင်ငံတကာနဲ့ပါဆိုင်လာတော့ဘူးနိုင်ငံတကာမှာဗမာဒီဥပဒေစနစ်ကဘယ်လိုရှိလဲဆိုတာကိုပြသနိုင်တာတော့သူကနာမည်ကြီးဆိုတော့လည်းနော်အဲ့တော့သူပါဝင်မှုကြောင့် PR ပေးမှုကတော့ဟိုရှိတာကတော့သိကြတယ်အဲ့တော့ဒီဟာဘယ်လိုထွက်လာမလဲဆိုတော့မသိဘူးမြန်မာဥပဒေစနစ်ကအေးဒုဝဒုဖာရာဒုလုကနော်နိုင်ငံရာကဘလောက် PRPP ဒုဖာရာဒုလုမယ်ဆိုတဲ့ဥစ္စာလည်းရှိတယ်ဒါမဲ့ PRP မှုရှိတယ်ဆိုတဲ့ဥစ္စာကကိုဒါကဟိုတော်တော်လေးဟိုအရေးကြီးတယ်ပေါ့လေ
ရှင်းနေဟောင်းဦးထွန်းအောင်ဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုအကြံပေးဆောင်ရွက်တဲ့အဖွဲ့တွေမှာအမားကလူနီပါဝင်လာတဲ့အတွက် Writers သတင်းဌာနရဲ့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်မှုဘိုင်းကိုပိုအားကောင်းလာပြီးတော့သတင်းထောက်တွေပြန်လွတ်မြောက်ရေးအားထုတ်မှုပိုပြီးတော့ကျေပြန့်သွားတယ်လို့ Writers ရဲ့အဓိကဥပဒေအကြံပေး Gil Gulf ကပြောပါတယ်စခိုင်းပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်အမျိုးသား၁၀ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတချို့ကတပ်ဖြတ်ခဲ့တဲ့သတင်းကိုစုံစမ်းဖော်ထုတ်ရင်းနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတာဖြစ်ပါတယ်။သူတို့ကိုဆက်ဆွဲထားတဲ့အမှုအတွက်တပ်တွေမခိုင်လုံတဲ့အတွက်ဒီအမှုကိုဆက်ဆွဲချက်မတင်ပဲလွှတ်ပေးဖို့အတွက်သတင်းတော်တွေရဲ့အကျိုးဆောင်ရှင်းလင်းတွေကတရားရုံးကိုတင်ပြထားတာကိုတော့တရားရုံးကလက်ခံထားပြီးတော့ရှေ့တစ်ပတ်ထဲမှာဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်။
တော်ရရှင်များရှင်အနားယူသွားတဲ့သမရဦးချီကျော်ရဲ့နေရာမှာဘုရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်အစည်းအဝေးကနေလက်ကတော်သမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသိဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည့်၍ပြည်သူ့ကြဝင်တွေကိုကြေပျော်စွာထမ်းဆောင်သွားပါမယ်လို့သမရသိဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VA တော်ရရှင်တွေကရောသမရသိဦးဝင်းမြင့်အနေနဲ့တန်းပြည်ကိုဘယ်လိုဥစားမှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရေးသမရဦးထစ်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လို့လုံးဖိုင်ခွေဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသိကရောဘလောက်ထိလုံးဖိုင်ခွေတွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်။အရေးသမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စတိလိကဓာတ်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2- တရိုက်ထုတ်ရချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပါအောင်မယ်။တောင်ထဲမြောက်ကိုရီးယားခေါင်းဆောင်တွေဟာတောင်ကိုရီးယားဘက်ချမ်းပန်မွန်ဂျွန်အပြည့်ရချေးရွာကငြိမ်းချမ်းရေးဂေဟာမှာဧပြီ28ရက်နေ့တွေ့ဆုံဆွေးနွေးကြတော့မှာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဒီသတင်းပတ်အစောပိုင်းတုန်းကတရုတ်နိုင်ငံကိုရုတ်တရက်တွားခဲ့ပြီးတဲ့နောက်တောင်မြောက်ထိပ်သီးအစည်းအဝေးလုပ်မဲ့ရင်းနဲ့နေရာကိုကြာသာရေးနေကကြေညာခဲ့တာပါ။အဲ့ဒီထိပ်သီးအစည်းအဝေးပွဲပြီးရင်ကင်ဂျွန်အန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ဆွေးနွေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောနေပေမဲ့တကယ်ပဲမြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေရပ်ဆိုင်းသွားပါပြီလား VOA သတင်းတော် Victor PDF ဆက်သွယ်မေးမြန်းချက်ပေါ်အခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါမယ်ရှင်
။ဒီဥသမရာရှိချင်းထင်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပွဲအကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအတိအပြည့်ပြောပြပါတယ်။ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার ကင်းမယ်ရေးကင်ဂျွန်အုံကကတိပြုခဲ့တယ်လို့သမ္မတရှိကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာသူ့လူထုနဲ့လူသားထုအတွက်မှန်ကန်တဲ့လူရက်ကိုလုပ်မယ်ဆိုတဲ့အခွင့်အလမ်းကောင်းတစ်ခုရှိတယ်လို့သူထင်ကြောင်းဗိုလ်ထုနေမှာမစ္စတာထရမ့်ကထွတ်ထားမှရေးပါတယ်အခြေအနေတွေဟာလမ်းကြောင်းမှန်ပေါ်မှာရှိနေတဲ့သဘောမျိုးအင်ပြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ
် We're going to be cautiously optimistic but we feel like things are moving in the right direction and
ကျွန်တော်တို့သတိထားပြီးအကောင်းမြင်ပါတယ်ဒါပေမဲ့အခြေအနေတွေဟာမှန်ကန်တဲ့လမ်းကြောင်းမှာသွားနေတယ်လို့ကျွန်တော်တို့ယူဆပါတယ်အမြင့်မားဆုံးဖိအားပေးထားတာကအလုပ်ဖြစ်တယ်ဆိုတာသူတို့နှစ်ဦးတွေ့ဆုံခဲ့တာကပြနေပါတယ်။ဒီလုပ်ငန်းစဉ်ကိုရှေ့ဆက်လုပ်သွားမှာဖြစ်ပြီးရှေ့မှာတွေ့ဆုံမှုဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။အဲ့ဒီတွေ့ဆုံပွဲဟာမစ္စတာထရမ့်နဲ့ကင်ဂျွန်အွန်ကြားတွေ့ဆုံမှာဖြစ်ပါမယ်။နျူကလ িয়ার တည်တင်းရဲ့မျှော်လင့်ချက်တွေပိုတိုးလာနေပြီမလဲ။မကြာသေးခင်သတင်းပတ်တွင်ထွက်လာတဲ့အကြူးရုပ်ပုံတွေအရမြောက်ကိုရီးယားရုံပြောင်းနျူကလ িয়ার သုတေသနဌာနမှာလှုပ်ရှားမှုတွေဆက်ရှိနေတာပြနေပါတယ်။စတန်ဖို့ဒ်တက္ကသိုလ်အင်္ဂါကလုံညိုရင်းနဲ့ပူပေါင်းဆောင်ရွက်ရေးဌာနနဲ့တွဲဖက်လှုပ်ဆောင်နေတဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူအဲလီဆန်ပူချီယိုနီကမြောက်ကိုရီးယားဟာလက်နက်ထုတ်နိုင်တဲ့အဆင့်ပလူတိုနီယမ်တွေကိုဆက်ထုတ်နေတယ်လို့ VOA ကပြောပါတယ်
။ There is no doubt that North Korea has been operating their 5 megawatt reactor for quite some time.
မြောက်ကိုရီးယားကသူ့ရဲ့9 megawatt နျူကလ িয়ার တပ်ပေါင်းပုံကိုဂျိုးကြားဆိုသလိုလဲပတ်နေတယ်ဆိုတာတန်ပြန်ဖြစ်စရာမရှိပါဘူး။9 megawatt ဓာတ်ပေါင်းပုံဟာလဲပတ်နိုင်တဲ့အဆင့်ရှိရဆိုတာကျမတို့သိတယ်လို့လက်နက်ထုတ်နိုင်တဲ့ပလူတိုနီယမ်တွေတန့်စင်ဖို့အတွက်ဒီဓာတ်ပေါင်းပုံကိုလဲပတ်နေတယ်ဆိုတာလည်းကျမတို့သိထားပါတယ်။သူတို့ရဲ့ဒုံးကျည်တွေအတွက်နျူကလ িয়ার လက်နက်ထုတ်နိုင်တဲ့အဆင့်ရှိတဲ့ပစ္စည်းတွေကိုထုတ်ဖို့ကမြောက်ကိုရီးယားရဲ့အစီအစဉ်ပါ။ဒါကိုအချိန်အတော်ကြာကလေးကကိုလုပ်နေတာပါ။ဒီ9 megawatt ဓာတ်ပေါင်းပုံမှာဒီကိစ္စလှုပ်ရှားမှုအစ်တောင်မဟုတ်ပါဘူး
။ကင်ဂျွန်ဟွန်းဟာတောင်ကိုရီးယားနဲ့အမေရိကန်တို့စီကနေလိုက်လျောမှုတွေရလာအောင်သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုအပေးအယူလုပ်ကစားမဲ့နီလန်တစ်ခုအဖြစ်သုံးလိမ့်မယ်လို့ RAND Corporation ကနိုင်ငံတကာကာကွယ်ရေးဆိုင်ရာအကြီးအကဲသုတေသီ Bruce Bennett ကပြောပါတယ
် I think he's preparing for the summits hoping to divert our attention hoping to add new capabilities
ဒီမှာနေရာလျှို့ဝှက်ဖြစ်တဲ့အတွက်ကြောင့်ဆက်လုပ်သွားနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒီထိပ်ကြီးစီဝဲအတွက်သူပြင်ဆင်နေတယ်လို့ကျွန်တော်ယူဆပါတယ
်မြောက်ကိုရီးယားဘောအမြင့်မားဆုံးဖိအားဆက်ပေးသွားရမယ်လို့အခိုင်အမာပြောနေပြီးနျူကလ িয়ার ရေးကြီးမားတဲ့ဒုတမှုတစ်ခုခုရလာနိုင်ခြင်းအပေါ်သမရအင်ပြူတော်ကသတိထားနေတာဟာမှန်ကန်တယ်လို့ Bruce Bennett ကပြောပါတယ်ဒီနေရာမှာအဓိကကျတာကတရုတ်နိုင်ငံနဲ့သမရရှိကမြောက်ကိုရီးယားခေါင်းဆောင်ကိုဘာကတိပေးခဲ့ပွဲရှိတယ်လဲဆိုတာဖြစ်မယ်လို့ဆိုပါတယ် ဒီတော့တည်းမှာပဲဂျပန်နိုင်ငံကလည်းမြောက်ကိုရီးယားနဲ့ညနိုင်ငံထိပ်သီးဆွေးနွေးပွဲလုပ်ဖို့ဆွေးနွေးနေရဆိုတဲ့သတင်းထွက်လာပါတယ်။မြောက်ကိုရီးယားအစိုးရနဲ့ဆက်သွယ်တာရှိတယ်လို့ဂျပန်အစိုးရကပြောပေမဲ့အသေးစိတ်ပြောဖို့ကတော့ညင်ထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင်။ဒီခုတစ်ခါတော့ဒီတရုတ်နိုင်ငံမှာသတင်းမီဒီယာတွေအပေါ်အစိုးရကပို့ပြီးတော့တင်းကျပ်ထိတ်ထုတ်လာတဲ့သတင်းကိုပြောပြချင်ပါတယ်။တရုတ်နိုင်ငံမှာရှိတဲ့အစိုးရပိုင်ရေဒီယိုနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေကိုအားလုံးစုပေါင်းပြီးတော့ Voice of China ဆိုတဲ့ရုပ်သံလွှင့်လုပ်ငန်းကိုတည်ထောင်တော့မှာပါ။တရုတ်နိုင်ငံထဲမှာရုပ်ရှင်စာနယ်ဇင်းရေဒီယိုနဲ့ရုပ်သံလွှင့်လုပ်ငန်းအားလုံးကိုတရုတ်ကွန်မြူနစ်ပါတီရဲ့ဝါဒဖြန့်ချီရုံးကထိ ंछ ုပ်သွားမှာဖြစ်ပါတယ်။ကွန်မြူနစ်ပါတီရဲ့သတင်းစကားတွေပုံရိပ်တွေကိုပြည်တွင်းမှသာမကပြပမှာပါပို့ပြီးတော့မြင့်တင်နိုင်ဖို့ရည်ရွယ်ဆောင်ရွက်မှုလို့မြင်နိုင်ပါတယ်။အပြည့်အစုံကိုဗေကျင်းမှာရှိတဲ့ VOA သတင်းတောက် Bill Eye ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြသတင်းအောင်တင်ပြပါမယ်ရှင်။
တရုတ်ကွန်မြူနစ်ပါတီကနိုင်ငံပိုင်အတန်လွှင့်ဌာနအပါအဝင်ရုပ်ရှင်ရုပ်မြင်သံကြားအစီအစဉ်စာအုပ်ထုတ်ဝေရေးစတဲ့မီဒီယာအလုံးကိုပေါင်းစည်းချုပ်ကန့်သွားမယ်လို့ဆိုပါရယ်နိုင်ငံရဲ့ပုံရိပ်ကိုပြည်တွင်းမှာရောနိုင်ငံတကာမှာပါမြင့်တင်လို့တဲ့တရုတ်နိုင်ငံအတွက်ဒါဟာအဝင်ခွင့်ကြမှုမရှိဘူးလို့သုံးသပ်သူတွေကဆိုပါရယ်ဒီလအစောပိုင်းကတရုတ်ပြည်ရဲ့ရာတပ်ပံသမရထားရှိရေးမှူးနဲ့အတူတရုတ်အတန်လွှင့်ဌာန၃ခုကိုတရုတ်အတန်လွှင့်ဌာနအဖြစ်တခုတည်းပေါင်းစည်းဖို့ပါတီကသဘောတူလိုက်ပါတယ်။တမရရှိရဲ့အခေါ်တရုတ်ရဲ့မျှော်မှန်းချက်ဆိုတဲ့တရုတ်နိုင်ငံကိုအတိတ်ကာလကကြီးကျယ်ခံနာမှုတွေပြန်လည်ရယူပေးလိုတာ၊ကမ္ဘာလယ်မှာထင်ပေါ်ကျော်ကြားစေလိုတာ၊တရုတ်အစိုးရရဲ့အရှိန်အဝါကိုချက်ထွင်ပေးနိုင်မဲ့ဒေါ်လာတန်ပေါင်းတသန်းတန်အခြေခံအဆောက်အဦတွေတည်ဆောက်ပေးတာမျိုးနဲ့ Belt and Road ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းတွေကတဆင့်ဩဇာလွှမ်းမိုးမှုတွေလုပ်ဖို့ရည်ရွယ်ထားတာပါ။ကမန်းချက်တွေအရတပါတီစနစ်နဲ့အုပ်ချုပ်တဲ့တရုတ်နိုင်ငံအနေနဲ့မီဒီယာအပြင်နိုင်ငံပြင်ပမှာဝါရဖြန့်ဖို့အပေါ်သုံးစွဲငွေနှစ်စင်ဒေါ်လာတန်ပေါင်းများစွာရှိပါတယ်။ John Hopkins တက္ကသိုလ်တရုတ်ရေးရာဌာနကညွှန်ကြားရေးမှူးဖြစ်တဲ့ David Lambton ကမီဒီယာပေါင်းစည်းမှုကိုဒီလိုမြင်ပါတယ်။
I think party control for domestic purposes.
ဒီဥဒံတာဝန်ဌာနတစ်ခုအဖြစ်ပေါင်းစည်းဖို့ကြိုးပမ်းမှုကလက်တွေ့ရှုပ်ထွေးနေတဲ့အမှန်တရားတွေပေါ်နားမလည်တာပဲဖြစ်ပါတယ်။ဒီဥဆွေကအသွင်ကွဲပြားဌာနမှုကသူတို့ကိုချိန်ချောက်နိုင်တယ်လို့အမြင်ရှိပုံရတယ်။နိုင်ငံတကာကတရုတ်ကိုတဦးဒီစီမံအုပ်ချုပ်တယ်ဆိုတဲ့အမြင်ကိုပေးချင်တာပါ
။တရုတ်နိုင်ငံဟာကမ္ဘာမှာလူလက်တန်းစားအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတရုတ်လူမျိုးတွေဟာလည်းကမ္ဘာတစ်လွှာခရီးသွားတာပိုမိုများပြားလာတာနဲ့အမျှတိုင်းပြည်ရဲ့စင်စာကန့်သက်ချက်တွေကိုကြော်ပြီးကိစ္စတော်တော်များများကိုဂရုပြုသိမြင်လာကြပြီဖြစ်ပါတယ်။ဒါကြောင့်ပါတီအနေနဲ့ဒီကိစ္စကိုအလင်းအမြန်အကောင်အထည်ဖော်ဖို့လိုတယ်လို့စီကပြောပါတယ်။ Southern California တက္ကသိုလ်ကပြည်သူ့ဆက်ဆံရေးဌာနရဲ့ပါမောက်ခ Nicholas Cole ကတော့တရုတ်ရဲ့အစိုးရကအသွင်ကွဲပြားမှုကိုမလိုလားဘူးလို့ဆိုပါတယ်
။ It's an ironic thing that really thefantasy
အလုံးကိုတရုတ်အသံလွှင့်ဌာနတခုရဲ့အဖြစ်ပေါင်းစည်းဖို့ကြိုးပမ်းမှုဟာလက်တွေ့ရှုပ်ထွေးနေတဲ့အမှန်တရားတွေအပေါ်တရုတ်ဘက်ကနားမလည်တာပဲဖြစ်ပါတယ်။တရုတ်အစိုးရကတော့ဒီလိုအသွင်ပြင်တွေကွဲပြားခြားနားနေတာဟာသူတို့ကိုထိန်းချုပ်နိုင်တယ်လို့အမြင်ရှိပုံရပါတယ်။နိုင်ငံတကာကလည်းတရုတ်ဟာတဦးပြောက်တဲ့စီမံအုပ်ချုပ်တာဖြစ်တယ်ဆိုတဲ့အမြင်မျိုးပြခြင်းပုံရပါတယ်
။ John Hopkins တက္ကသိုလ်တရုတ်ရေးရာဌာနကညွှန်ကြားရေးမှူးဖြစ်တဲ့ David Lambton ကလည်းတရုတ်ဆိုရရဲ့ပျော့ပြောင်းတဲ့နီးနဲ့လွှမ်းမိုးဖို့ကြိုးပမ်းချက်အပေါ်သူ့ရဲ့အမြင်ကိုဒီလိုပြောပါတယ်
။ Competition and rights to
Jason ဘောရဲ့မတူညီတဲ့ထင်မြင်ယူဆချက်တွေကိုပြောခွင့်ရှိတာတွေကတိမ်မွေ့တဲ့အခြေခံသဘောတရားတွေဖြစ်ပါတယ်။အခုလိုရကတရုတ်ဆိုရရဲ့ပျော့ပြောင်းတဲ့နီးနဲ့လွှမ်းမိုးဖို့ကြိုးပမ်းချက်ကိုအထောက်အကူဖြစ်စေနိုင်ပါဘူး
။ကမ္ဘာတစ်လွှာတရုတ်ဆိုရကပံ့ပိုးထားတဲ့အတန်လွှင့်ဌာနပေါင်း300လောက်ရှိပြီးဘာသာစကားမျိုးမျိုးနဲ့အတန်လွှင့်နေတာဖြစ်လို့တရုတ်အတန်လွှင့်ဌာန Voice of China အနေနဲ့ဒါရီကိုကြော်လွှားဖို့ခက်ခဲပြီးအပြိုင်ဆိုင်နှောင်ဖြစ်လာနိုင်ပါတယ်လို့တင်ပြထားပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2018မတ်လ30ရက်တောက်ချာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခု6:00ခွဲကနေပြီးတော့မနေ့9:00ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခါ
။ဒီနေ့ထဲမှာဖြစ်နေတဲ့ယောဂတွေဟာခန္ဓာကိုယ်ရဲ့ယောဂါတွေကိုသူက reflective ဖြစ်ဟာရှိတယ်လို့သွားနေကိုယ်ယောဂါတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂါတွေကသူ့ကိုပုံစံနဲ့ပြည့်စုံတဲ့အချိန်ရှိပါတယ်
။သွားနေခန္ဓာရဲ့ကျန်းမာရေးကခန္ဓာကိုယ်တစ်ခုလုံးရဲ့ကျန်းမာရေးနဲ့ဆက်ဆက်နေတဲ့အကြောင်းကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရပါမယ်။တိုင်းရင်းသားဒေသတွေကအကြောင်းသိရမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်။အရင်ဆုံးတော့ဒီမနေ့ပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေ။ American စကားပြောမှ3နှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လာလာတန်းကတင်ပြပေးပါမယ်ရှင
်။ဒီကနေ့မှတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်။စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စကိုက်ခွင့်ရဲ့တရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီဘယ်ကိုမရှင်းပြမီဒီအတုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာတွင်လောကမှာအယူရှိခဲ့တာကစမကာမီအမှုပညာတွေကိုပွဲအောင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူကပြောလာတယ်ဆိုရင် idiom ဆိုရဲ twice ဒီပဲကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါလေဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောင်းပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လလတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်ဒီအင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လဲလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေအလဲကိုရောက်ပါပြီရှင်။တိုင်းရင်သတင်းလှော်ကိုမတင်ဆက်ခင်မှာကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါရစေ။တွားနဲ့ကရင်ကျမ်းမာရေးကိုဂရုမစိုက်တာကြောင့်ခန္ဓာကိုယ်အထွေထွေကျမ်းမာရေးပါထိခိုက်နိုင်တာကိုအထောက်အထားတွေတွေ့နေရတာမို့တွားနဲ့ကရင်ကျမ်းမာရေးအထူးဂရုစိုက်ဖို့အတွက်ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီတွားနဲ့ကရင်ကျမ်းမာရေးမကောင်းတာကနေဘလို့ယောဂါတွေဖြစ်စေနိုင်ပါတယ်။သွားနဲ့ကရင်ကိုဘလို့စနစ်မှန်အချိန်မှန်တန့်ရှင်းဖို့လိုတယ်လဲဆိုတာကိုမြန်မာနိုင်ငံသွားပဲဆိုင်ရာဆရာဝန်အသင်းအထွေထွေတွေ့ရမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါရရှင
်โอเคဒေါက်တာမြင့်ထိန်ခင်ဗျာဒီသွားနဲ့ကရင်ကျန်းမာရေးကောင်းလို့ရှိရင်ကောင်းအောင်ယူဆိုင်နိုင်ပေါ့နော်ဒီတကူလုံးအထွေထွေကျန်းမာရေးတစ်ခုလုံးလဲဒီကောင်းသွားတဲ့သဘောဖြစ်တယ်ပေါ့နော်အဲ့လိုမှမဟုတ်လို့ရှင်တော့ဒီသွားနဲ့ကရင်ကျန်းမာရေးမကောင်းရင်တကူလုံးကျန်းမာရေးလည်းထိခိုက်နိုင်တယ်ဆိုတဲ့ယူဆတွေကမြန်မာနိုင်ငံမှာဘလောက်အနေထားထိထားတာရှိလဲဆရာကြီး
ကျွန်တော်တို့သ ကတော့တောင်းနေကြရင်ဖွဲ့ချုပ်ရဲ့ညချင်းလမ်းညွှန်ကြည့်ရဲ့လုံဆောင်နေတဲ့ကြားထဲမှာကျွန်တော်ဒီမနက်ရမှာရှိတဲ့ဒီသူလူတွေတောင်းနေကြရင်အခြေအနေတွေကိုကျွန်တော်လိုက်လေ့လာကြည့်ရဲ့ပညာပေးတာတွေလုပ်တယ်ကုသမှုတွေလုပ်တယ်ပေါ့နော်အဲ့ဒီမှာတွေ့ရတာကဒီတောင်းနေကြရင်ကျမ်းမာရေးနဲ့ဒီကာနာကိုရဲ့အထွေကျမ်းမာရေးနဲ့ဆက်စပ်တဲ့အားတွေကိုကျွန်တော်တို့အထူးဆောင်ပေးပြီးတော့ခုဒီနှစ်မှာတော့လုပ်နေကြတာရှိပါတယ်ဟုတ်က
ဲ့အဲ့တော့
ဟုတ်ကဲ့အဲ့လိုပြောမယ်ဆိုရင
်
တကယ်တော့ popular အဖြစ်အများဆုံးကတော့သွားပူးစားယောဂနဲ့တပုံယောဂပေါ့နော်ဆိုတော့တကယ်တမ်းဒီတပုံယောဂဗဇက်ထဲမှာဖြစ်နေတဲ့ယောဂတွေဟာခန္ဓာကိုယ်ရဲ့ယောဂတွေကိုသူက reflective ဖြစ်ဟာရှိတယ်လို့သွားနေကြရင်ယောဂတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂတွေကသူ့ကိုပိုပြီးစိုးစိမ်တဲ့ခြေကြီးတွေလည်းအများကြီးရှိပါတယ်
ဟုတ်ကဲ့ဘလူယောဂမျိုးတွေကိုဖြစ်စေလဲဆရာကြီးခန္ဓာဒီသွားနေကြတွင်ယောဂကြောင့်လေ
ဥပမာအနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်လူတစ်ယောက်မှာအထွေထွေယောဂတစ်ခုနဲ့ဖိဇိုယောဂဖြစ်တယ်ဆိုလို့ရှိရင်ဖိဇိုယောဂရဲ့လက္ခဏာတွေနဲ့အသွင်ပြင်းနေရတယ်ခန္ဓာကိုယ်ထဲမှာပိုပြီးမြင်လာရပါတယ်နောက်တစ်ခုကဖိဇိုယောဂမှာဖြစ်နေတဲ့လူတစ်ယောက်ရဲ့သဘောနေရဆိုရှင်ပုံမှန်သဘောမဖြစ်တာကိုကျွန်တော်အများကြီးတွေ့ရပါတယ်ဆိုတော့ဆီယိုကကြောင့်မို့ပဲတဖုံးယောဂတွေပို့ပြီးဖြစ်နိုင်တယ်လို့အဲသဘောမကောင်းတဲ့ခါကျလို့ရှိရင်တဖုံးယောဂတွေဖြစ်တာများရင်လေအဲ့ဒီမှာရှိနေတဲ့ bacteria တွေမျိုးကြောင့်နှလုံးယောဂဖြစ်နိုင်တဲ့ခြေနေမျိုးတွေရှိတယ်ဆိုတာလေ research တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုနေထားကဒီသွားနဲ့ကတွင်ချက်မိုင်းနဲ့ပတ်သက်ပြီးတော့ဒီဆောင်ရှားမှုပြုဆိုင်မှုပေါ့နော်တစုံတရာချေချေပြည့်ပြည့်မဖြစ်တဲ့ခါကျတော့ဒီအထွေထွေယောဂတွေဖြစ်တဲ့နှုန်းကလည်းပိုများလာတဲ့အနေအထားဆုံးဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ခရီးယောဂဖြစ်တဲ့နှုန်းအနေနဲ့ကတော့ဒီသွားနဲ့ကတွင်ယောဂကိုသွားနဲ့ကတွင်တန့်ရှင်းမှုတကယ်မဆိုင်တဲ့လူတွေမှာတော့ဒီယောဂမျိုးတွေဖြစ်နိုင်မှု chance တော့ပိုများတယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ဆရာတို့ဒီမြန်မာနိုင်ငံကအထောက်အထားနိုင်ငံတကာအထောက်အထားအနေနဲ့ရောဘလိုမျိုးထူးထူးခြားခြားပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတွေ့တာရှိနေ
သွားနဲ့ကတွင်ယောဂနဲ့ခန္ဓာကိုယ်ယောဂရဲ့ဆက်ဆံမှုဆိုတာတွေကတော့နိုင်ငံကမလေးရှိတဲ့ထောက်ထားတဲ့အများကြီးရှိပါတယ်ကျွန်တော်စီမှာလည်းတွေ့ကြရတော့ရှိပါတယ်အခုဒီကျန်းမာရေးရှင်တွေကဒီသွားနဲ့ကတွင်ပြဿနာတွေကိုလည်းဖြစ်ပေါ်ပြီးပါတယ်ဒီဘက်ကလည်းဖြစ်တဲ့အခါမှာဆိုဆီယောဂနှလုံးယောဂသက်ရှူဆိုင်ရာယောဂအတားကင်ဆာယောဂနဲ့ဆက်နွယ်နေတာကိုကျွန်တော်တို့ဒီမှာလည်းတွေ့နေရရှိပါတယ်အဲ့တော့သွားနဲ့ကတွင်ကျန်းမာရေးကိုကောင်းအောင်ကြိုးစားခြင်းဟာအခုဒီကျန်းမာရေးကိုထိန်းသိမ်းနိုင်မှုတကအလုံးရေးပါတဲ့အချက်ဖြစ်တယ်ဆိုတာကိုတွေ့ရပါတယ်နောက်ဒီဘယ်လိုရှိရဲ့ global health survey တွေရလဲ2015ခုနှစ်မှာလုပ်ခဲ့တဲ့ data တွေရဆိုလို့ရှိရင်အကဘာလုံးမှာလူကြီးပေါင်း 3.9 billion လောက်ကသွားနေကြတဲ့ယူဆတဲ့ခံစားနေကြတာရှိပါတယ်။အဲ့ဒီဒီပြင်မှာလူကြီး 39.5 million ဆိုလို့ရှိရင်လေအခုဆက်နေတဲ့နာတာရှိယောဂါပေါ့နော်ကျွန်တော်တို့ခေါ်တာတော့ non communicable disease ဆိုကျွန်တော်ခေါ်ပါတယ်။အဲ့ဒီမှာသွားနေကြရင်ယောဂါလည်းပါဝင်ပါတယ်ခင်ဗျာ။ဆိုတော့ဒီယောဂါတွေအကြောင်းမလို့ဒီဆုံးတော့နေပါလို့ရှိရင်လေဒီသွားနေဒရင်းကစားအပါအဝင်ခြားကင်ဆာယောဂါတွေအကြောင်းမလို့ဆိုရှင်ကိုလေ 8.8 million လောက်ကဒီကမ္ဘာလုံးတိုက်တာနဲ့ပြေဆုံးကြတာဖြစ်ပါလေခင်ဗျာအဲဒီတော့ green cancer တောင်းမှုဖြစ်တာဖြစ်မယ်သွားနဲ့ green မကောင်းတဲ့အတွက်ကိုနှလုံးရတာဖြစ်သွားတဲ့အတွက်ကိုအဲဒီကြောင့်မလို့ပြေဆုံးရတယ်လေအားကြီးရှိတယ်ဆိုတော့ကျွန်တော်တို့တွေ့နေရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီသွားနဲ့ green ကျန်းမာရေးစမကောင်းခဲ့တဲ့အတွက်ဒီနောက်ဆက်တွဲပေါ့နော်ဒီသေစီနိုင်တဲ့အထိဖြစ်ရတာဆိုတော့ဒီသွားနဲ့ green
အခြေခံ
အဖြစ်ပေါ့ဆရာနော်ကျန်းမာရေးကောင်းအောင်အရေးကြီးတဲ့အတွက်ဘာတွေအဓိကအကျိုးဆောင်တယ်လဲ
ဒီကလိုအပ်တဲ့ချက်ကြီးဆိုရင်သွားနဲ့ green တန်ရှင်းရေးအဓိကအရေးကြီးဆုံးပဲလို့ကျွန်တော်တို့ပြောပြရစီတန်ရှင်းရေးဆိုတဲ့နေရာမှာစနစ်မှန်စနစ်နဲ့သွားတိုက်တာစီမံသွားတိုက်တာဒါ၄ခုပါလာပါမယ်ခင်ဗျာဆိုတော့ဒီကြားထဲမှာတခြား risk factors တွေလည်းကျွန်တော်ရှောင်မှုလိုပါတယ်ခင်ဗျာ
ဒီ area ရှိတဲ့ဒီအနေအထားတွေပေါ့ဆရာနော်ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့သွားနဲ့ green နဲ့ပတ်သက်တဲ့ကျွန်တော်အလေးချင်းအပြုအမူလေးတွေပြောင်းရတာမျိုးရှိပါတယ် risk factor တွေပြောရမယ်ဆိုလို့ရှိရင်တော့ healthy diet ပေါ့နော် balanced diet ဒီကျွန်တော်စားနိုင်လို့ရှိရင်ပိုပြီးစဉ်းပြပါမယ်ဒါပေမဲ့ဆိုတော့ပင်ကြီးစားတွေ snacks တွေမှာများပါးစွာကြားတတ်ဒီပါလာမျိုးရှိပါတယ်တော့ကြာရှည်ခံပြည်ပထားတဲ့အစားအသောက်တွေအချို့ကြီးပေါ့နော်အဲ့ဒါကြီးကြောင့်လို့ရှိရင်ပိုးစားတာကိုအဓိကဖြစ်ကိုအားပေးမှာပါခင်ဗျာဆိုတော့အဲ့ဒီပြင်မှာစီယိုနှလုံးကင်ဆာရောဂါတွေတောင်းပေးတဲ့အချက်တစ်ခုဖြစ်ပါတယ်အကြအလုံးကျွန်းစားသုံးခြင်းပေါ့နော်နောက်ဆေးလေးကတော့ကျွန်တော်တို့လုံးဝကိုမတောက်တင်ဘူးလို့ကျွန်တော်တို့ပြောပြရစီဆေးလေးတောက်ခြင်းရတဲ့ green touch ရှင်ကို green touch မှာယူလို့တော့ထိခိုက်စေမှာဖြစ်ပါတယ်ခင်ဗျာနောက်ဒီမှာနိုင်ငံမှာကွန်ဆာတဲ့ကိစ္စအထရိုလီကိုရေးပါတဲ့ကိစ္စတွေတခုလည်းရှိနေပါတယ်ဒီလိုကြီးငုံမှလည်းရှိတယ်၊ကွန်ဆာလည်းရှိတယ်။အဲ့ဒီတကူဘရင်းကင်ဆာကိစ္စရတယ်တော်တော်များကိုတွေ့နေရတယ်ကျွန်တော်တို့ပြောလို့ပါတယ်။နောက်ရက်ကူအရွှန်ကျွန်တော့သုံးတာကတော့လေခရီးယောဂါတွေဖြစ်တဲ့အခါမှာအထောက်ပံ့ပြုတဲ့ factor တခုလည်းကျွန်တော်တို့ပြောလို့ရပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီပုံမှန်စနစ်တကျသွားတိုက်ကြတဲ့အချိန်မှန်သွားတိုက်တာပေါ့ဆရာနော်။အဲ့တော့ဘလူးမျိုးဒီစနစ်တရားတိုက်ရ
မှာလေဒီသွားနဲ့ green touch ရှင်ဘုတ်တခုသွားရဲ့ညနေပြီအကုန်လုံးပေါ့နော်များသောအားဖြင့်တော့ဒီမြင်ရတဲ့ရှိပိုင်းတွေအဓိကတိုက်ကြတာမျိုးများတယ်အဲ့တော့နောက်ဆက်အတွင်းဘက်ဒီမှာ brush က accessible မဖြစ်တဲ့နေရာမျိုးတွေမှာတော့လည်းသွားတိုက်ရတယ်နဲ့ခဲနေနေရာတွေမှာတချို့တွေကလည်း short ပြီးတော့ကိုမတိုက်နိုင်တဲ့ခါကျတော့လွတ်နေတာမျိုးရှိရင်ရှိနိုင်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသွားတိုက်ကြီးကိုသွားရဲ့ညနေပြီအကုန်လုံးအဖုံးပေါ်မှာပေါ်နေတဲ့သွားရဲ့ညနေပြီဝါးရဲ့ညနေပြီရောရှိနေတယ်ပြီနောက်နေပြီဆိုတာမျိုးတွေအားလုံးကိုတိုက်ဖို့လိုပါမယ်နောက်ရေးချင်တဲ့ကတော့ and the first drop to you ပေါ့နော်သုံးတာလေးယူတော့လေကျွန်တော်တို့ပို့ပြီး emphasize ပို့လို့လုပ်ပါတယ်ခင်ဗျာအဲ့ဒါဆိုအဓိကကျတာတွားကြွတွားကြမှာတိုင်ခဲ့တဲ့အစားတောက်တွေကလူစားမှုအဖုံးရုံမှုတကူအားပြီးလို့ပါပဲခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးထင်အချိန်မှန်တိုက်ဖို့ဆိုတဲ့နေရာမှာဆိုင်ဘယ်လိုအချိန်နေမှာတိုက်တယ်လဲ
အဓိကအစားစားပြီးတော့တိုက်ရမှာပါအစားစားလို့ရှိရင်ဒီစားထဲမှာကအစားကျွင်းစားကြံကြံလို့ရှိရင်မပန့်ရှင်းလို့ဆိုတော့ပြောရမှာဆိုတော့အဲ့တော့အရင်ကလေးကလူတွေကမရှိခဲ့တဲ့အလေးချက်တကူကတော့ကျွန်တော်တို့စူးစကားလေးတောင်ရှိပါတယ်စောစောအိစောစောထညနာတက်တွားတိုက်ဆိုပြီးအလိုရှိကြပါတယ်အကြေတန်းကြတော့ပို့ပြီးတော့အထူးပြုဆိုင်စီနေတာတော့ညအိတ်ခဏီမှာသွားတိုက်ဖို့ကယူဆိုင်စီနေပါတယ်အဲ့ဒါအရေးကြီးဆုံးအချိန်ဖြစ်ပါတယ်ဒါဖြစ်လို့ဆိုတော့တ냐လုံးကိုယ်စားထဲမှာအစားကျန်စားကျန်နေရှိနေဆိုလို့ရှိရင်ဒီစားတော့တရားနေပြီးတော့ဖော်မန်ဖြစ်ပြီးတဲ့အခါကျတော့ပူစားတဲ့ကိစ္စဖော်မန်တဲ့ကိစ္စတွေကိုအားပေးမှဖြစ်ပါတယ်အဲ့တော့ညအိတ်ခဏီမှာသွားတိုက်ထားလိုက်ပြီးဆိုလို့ရှိရင်တ냐လုံးကိုယ်တော်မှမစားတော့အိတ်ပြိုနေတဲ့အခါကျတော့မနဲ့ကိုလိုတဲ့အချိန်မှာကိုယ်စားထဲမှာတန်ရှင်းနေမှာဖြစ်ပါတယ်အဲ့တော့ရုပ်တရက်မှာသွားတိုက်စီရမလိုပါဘူးမနဲ့ထားလာတဲ့အချိန်မှာပေါ့နော်အဲကူကပါဇာအနန္တမကောင်းဘူးထင်လို့အလုပ်တွေပဲကျင်းတော့လုပ်မယ်ဆိုလုပ်လို့ရပါတယ်။လုပ်ပြီးတော့ breakfast စားပြီးတဲ့အချိန်မှာပထမဆုံးအစာစားပြီးတဲ့အချိန်မှာတော့သွားတိုက်လို့ရည်ကြီးရပါတယ်ခင်ဗျ။အဲ့အချိန်ရတယ်နော်ဒုတိယရည်ကြီးတဲ့အချိန်ဖြစ်ပါတယ်။ကျန်တဲ့နေ့တိုင်းနေ့ကမှစားပြီးတောက်ပြီးတဲ့ခါမှာသွားတိုက်ရတော့အကောင်းဆုံးပါပဲ။စားပြီးတိုင်းစားပြီးတိုင်းမှာသွားတိုက်နိုင်တော့အကောင်းဆုံးပဲဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဝေမင်းစီစဉ်တင်ဆက်တဲ့ကျမရဲ့စီစဉ်ဖြစ်ပါရဲ့ရှင်မလ30ရက်တောက်ချာနေမနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလဲကိုရောက်ပါပြီနေဆက်ခြေဆိုင်သတင်းတောက်တွေစူးစီးတင်ဆက်ထားပါရဲ့ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရန်နံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင့်နဲ့ဥယျာဉ်ခြံမြေတွေကိုရောကြီးပေးဖို့တရုတ်ရန်နံကုမ္ပဏီ CNPC နဲ့မြန်မာရန်နံနဲ့တဘာဝတန်ဝေကုမ္ပဏီ MOGE တို့ကိုလေသမားစက်ထောင်ခန့်ကရခိုင်ပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့ TNL နဲ့ RCSS တို့ကတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကိုတင်းရှောင်နေရတဲ့စစ်ဘေးရှောင်တွေအိမ်မပြန်နိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပ
ါ။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်နိုင်ငံကုမ္ပဏီ CNPC နဲ့မြမရေနံနဲ့တဘာဝတငွေကုမ္ပဏီ MOGE တို့ကရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်တွေနဲ့ဥယျာဉ်ခြံမြေတွေအတွက်ရောကြီးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လေတမားတထောင်ခန့်ကအမ်းမြုံမှဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမတ်လ22ရက်နေ့ကအမ်းမြုံမြေစည်ရင်းရုံးကနေစစ်တွေရန်ကုန်ကားလမ်းအတိုင်းချီတက်ပြီးမြို့နယ်ထွေအုပ်ရုံးရှိရမှာလေတမားတထောင်ခန့်ကဆိုင်ပုတ်တွေကန်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ပြက်စီးသွားတဲ့လေယာဉ်တွေဥယျာဉ်ခြံတွေအတွက်ရော့ကြီးပေးဖို့နဲ့စကြက်မြေတွေကိုပြန်ပေးဖို့ပြည်နယ်အစိုးရတာဝန်ရှိသူတွေကကွင်းစင်စစ်ဆေးခဲ့ပြီးသဘောတူထားပေမဲ့ CNPC နဲ့ MOGE တို့ကရော့ကြီးပေးဖို့ပြက်ကွက်တဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ်ဆန္ဒပြကြတဲ့လေဓမာတွေကတော့အမြုနယ်ကြောက်မြောင်းအုပ်စုနှွေယုံတောင်အုပ်စုတောင်ဖီလာအုပ်စုအပါအဝင်ကျေးရွာအုပ်စု၉ခုကလေဓမာတွေဖြစ်ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံလူစုတွေလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့26ရက်နေ့ကကြောက်မဲဝင်းသူးခိတ်မှာမိုင်း3လုံးပောက်ကွဲခဲ့ပြီးမိုင်းချင်းလေးရေးတပ်ဖွဲ့ကတပ်ကြကြီးတူပခုံးမှာမိုင်းစားအထိမှန်ခဲ့ပါတယ်။မလ25ရက်နေ့တုန်းကတော့ကြောက်မဲမြို့နယ်မန်ပုံရဖုန်ကြီးကျောင်းကဖုန်းတော်ကြီးတစ်ပါးနဲ့ကိုရင်ငယ်တစ်ပါးပန်းမုံဆောင်မှာရေရင်သွားရှာရင်မိုင်းပောက်ကွဲခဲ့လို့မိုင်းစားအထိမှန်တန်ရန်ရပြီးအခုကြောက်မဲမြို့စေယုံမှာစေဝါကူးစားမှုခံနေရပါတယ်။မလ18ရက်နေ့တုန်းကတော့ကြောက်မဲမြို့နယ်မိုင်းကုန်းအုပ်စုတော့ဖေရွာမှာလက်ဖက်သွားခူးတဲ့ရွာသူနိုင်ဟန်ခြံထဲမှာတည်းမိုင်းနေမိပြီးတေဆုံးသွားခဲ့ပါတယ်။ကြောက်မဲမြို့နယ်ဘက်မှာအစိုးရတပ်ဖွဲ့အပြင်တမ်းမလောင်တပ်ဖွဲ့တောင်ပိုင်းချမ်းမြေတပ်မတော် RCS နဲ့မြောက်ပိုင်းချမ်းမြေတပ်မတော် SSPP တို့လှုပ်ရှားနေပါတယ်။
MCA လက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီအနေနဲ့ဒေတာတွင်းအကြိုလူထုတွေ့ဆုံပွဲကျင်းပဖို့ကိုတက်မတော်ကနေကန့်တတ်ထားတာကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရက်ရွှေ့ဆိုင်လိုက်ပြီလို့ပါတီဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ဝင်းလာကပြောပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ
UPTJC ထံကိုမတ်လ28ရက်နေ့မှာအကြောင်းကြားထားတာဖြစ်ပါတယ်။မွန်ပြစ်သစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းအခုလိုကန့်သတ်မှုတွေရှိလာတယ်လို့လည်းနိုင်ဝင်းလာကဆိုပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝတီရအတွင်းလုံချုံရေးဆွေးရတဲ့အချိန်လေးကြောင့်ဒေသခံရွာသား80ကျော်ဟာညံကြီးငူစစ်ဆောင်စခန်းကိုဆက်မှတ်တင်းချောင်လာတယ်လို့ညံကြီးငူစစ်ဆောင်ကူညီရေးဥက္ကဋ္ဌစောပ ဒီကိပီခွဲသက်ဖွဲ့နဲ့ကရင်ပြည်နယ်နယ်ခြားစောက်တာပြည်ချက်တို့ကြားတိုက်ပွဲဖြစ်ပွားနေသလိုမြို့မြိုင်အန်လီကလည်းစိုးရင်ဆရာနေထားမှာရှိနေပါတယ်ပြီးခဲ့တဲ့2009ခုနှစ်တုန်းကဘုံမူကြီးစောဆောင်အောင်ဦးစီးတဲ့ခွဲသက်ဒီကိပီတပ်ဖွဲ့နဲ့ကရင်နယ်ခြားစောက်တာတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မဲရဝတီရကယွာရာ9000ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးမှုဘက်ကိုတင်းချောင်
MDP နဲ့မွန်အမျိုးသားပါတီ MNP ပါတီတို့ပါဝင်လာဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မွန်ကိုစားပြုပါတီအကောင့်ထယ်ဖော်ရေး 22 ဦးအဖွဲ့ဥက္ကဋ္ဌနိုင်ကောင်းရွတ်ကပြောပါတယ်မွန်ကိုစားပြုပါတီအကောင့်ထယ်ဖော်ဆောင်ရမှာ AMDP MNP နှစ်ပါတီမပါဝင်ဘူးဆိုရင်ပြည့်စုံမှာမဟုတ်တာကြောင့်နှစ်ပါတီပါဝင်လာဖို့အတွက်လာမယ့်ဧပြီလလယ်မှာမိမိတို့အဖွဲ့လုတ်ကင်ဆောင်ရွက်ခွင့်ရှိတဲ့တက်တန်းအတွင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်မွန်နိုင်ငံရဲ့ညီလာခံရဲ့ဆုံးဖြတ်ချက်တွေဟာမိမိတို့ပါတီနဲ့မသက်ဆိုင်တယ်လို့ဒီညီလာခံနဲ့ပတ်သက်ပြီးသူတို့အကောင့်ထယ်ဖော်နေတဲ့ကိစ္စတွေပေါ်မှာမိမိတို့အနေနဲ့မဝေဖန်လို့
ဒီတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒီမှာတော့ဒီနေ့ဒ
အခုသတင်းလာရုပ်ဆက်လက်တင်ဆက်ပြီးသွားမှာပါ။TNL နဲ့ RCS တို့ကြားတိုက်ပွဲတွေကြောင့်ရှမ်ပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်အုပ်စုတွေကိုရောက်နေတဲ့ဂျေးလက်၃၀၀ကဒေသခံ၃၀၀ကျော်ဟာလာဝက်ကြပြီဖြစ်ပေမဲ့နေရက်ကိုမပြနိုင်သေးပဲရှိနေပါတယ်။တိခတ်မှုတွေညင်းနေပေမဲ့စစ်ဘေးရှောင်တွေပါကြောင့်မပြနိုင်သေးတာလဲနမ်ဟောင်ကလည်းစူးစီးတင်ဆက်ပေးပါမယ်ရှင်။
နမ်တူမြို့နယ်မန်ဆမ်အုပ်စုဖုန်ကြီးကျောင်းမှာရောက်ရှိခေလုံနေကြတဲ့နမ်ပါရွာစုပ်မွန်ရွာနယ်ပင်းထုံရွာကလူတွေတရာကျော်နဲ့မြို့တွင်းကပုတ်ပါယုံကျောင်းမှာရောက်ရှိနေတဲ့ဝမ်ဆော့ကျေးရွာပန်းကုတ်ဝမ်နာနာပီမန်ဝါညောင်ပန်လာရွာကလူဦးရေနေရာကျော်ဟာနေရက်အတွင်းတိုက်ပွဲမကြာခဏဖြစ်နေသေးတာမို့နေရက်မပြန်ရဲကြက်သေးတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီစိုက်ပညာကအခုလိုပြ ဟိုတိကောင်းလာအဲ့မှာဆက်တယ်ပြတ်ကုန်ဤပဲနေနေလာတရဲကျော်ပါဘူးအခုတကီမိပြန်ဆက်တယ်နဲ့ရေးတဲ့ပန်းတော်အမိဒီကောင်မိပြင်းနဲ့အတော်ဒီကောင်လုံချုံကြီးယူပေးတဲ့အမိနဲ့မြေမြင်းလေးလောက်တဲ့ခါကျတော့တိုက်ပွဲငယ်လေးတွေဖြစ်တာပေါ့သူအဲ့ဒီကလာလူတွေကမှပြန်ရဲကြပြီဘူးအဲကြောင့်လို့မှစံပြအောင်စုခုံးကြောင်းမှာသူတို့နေနေကြတယ်ခင်ဗျ
အဲ့ဒီရွာတွေမှာTNLA နဲ့RCSS ဓာတ်တိုက်ပွဲတွေညီနေပြီမဲ့အစိုးရတပ်မတော်တပ်မခွန်ခွန်နဲ့အောက်ခံစစ်ကြောင်းတွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလုပ်နေပြီးရွာသားတွေရဲ့ကြက်ဝက်တွေကိုယူဆောင်စားသုံးနေကြတယ်လို့နေရမပြန်နိုင်သေးတဲ့နှံ့ပါရွာသူနန်းစင်ကရှမ်းပါတာနဲ့ပြောပါတယ်
ไปฮัทเมืองขึ้นในมันเขาเข้าออกในวันเขาอยู่ก็มาเอากินมูกินใส่โซยาสิตะกะจมารุยาเทวินบิเจ็ดดิวัดดิโกอยู่ซ้าเดคุยดิบามจันบุแต่พ่อเวินแต่พ่อแท้นี่รอตะชู่แลยอจีตะตองละตองไปเดอะญาโรอาเพียงโดไม่ไปบุบ่เนาะจมารุเจนวาดิโซยินลำมาจีเนนี้เดวันนางูมารอลาท้ายาล่ะบ่
ရှမ်းပီပြန်လဲထူထောင်ရေးကောင်စီရှမ်းပီတတ်မတော်အနေနဲ့လဲစစ်ပေးဆောင်နေရတဲ့ရွာသားတွေကိုကူညီထောက်ပံ့မှုပေးသွားမှာဖြစ်ပြီးတအားတပ်ဖွဲ့နဲ့လဲဆွေးနွေးနိုင်အောင်လို့မိမိအဖွဲ့အစည်းတွင်ဆွေးနွေးမှုပြုလုပ်သွားမယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ်စစ်ပေးဆောင်နေတော့ဒီ30ရက်နေ့မှာတို့အဲဒီခမရမရတို့ရွာပြန်သွားမှုရှိတယ်ကျွန်တော်တို့ကူညီရတာကအဲဒီမိလော
วันจันทร์ตัวนั้นตัวเอียร์เคนี่ว่ารูปารูปวันนะเราสั่งดูอะไรก็คือมีหลายสิ่งแต่ถ้าเราจะนั่งดูดีด้วยกูที่ลาเราใช่ไหมดูดีส่งซื้อในตู้เย็นซื้อในลูกค้าเลยแต่เมื่อคู่ดอกอย่างซื้อในเจ้ามาที่ฝากเลยนะที่ส่งเนี่ยส่งเองก็ตัวอันนี้ตลาดที่เนี่ยเราดีส่งซื้อในมือเจ้าแม่ถ้าจะมือไม่ดีส่งเข่งก็ได้ก็คนนับแก่บริโภคที่นี่ดูสิ่งเดียวสุดท้ายก็จุดนี้นั่งท้าจ้ามา
แต่อังตะเพื่อทีเอ็นเอลีเนี่ยอาซีเอสเอสเอสเอสอีดูฮะมาสลาสัมไบงาซาบีน้ำดูมิโอเน่น่าใส่ใจว่าอุสุเปมาไต้เปรย์ทิปวาเขวารีแต่เพื่อมาเลยจุลนภัยฮะสุยาตันเนลไต้เปรย์ทิปวาเขวารีสุยาเสตตากาเสตเลียนเน่ที่ขัดแต่ใครจะด้วยยันตาริฮะน้ำดูเป็นสิบเอชองลาเขระยัตตันนับจอบีพิบาร์เร
สับปีรดในงานลงอภิเษกยศยิ่งพอตัวซาโจเอ็นซีเอเลมายีจูชาเรมูบีเดปาติฮะมูลูมิโอไลมิโอดาเซนในงานยิ่งสุนิเวกูเอเปรลามาจิมบาจูโลนัยโปซีเซนทาบิเมสุนิเวกมาจังเขมาจูลูทูตัวส่งสุนิเวรีมาจิมบาโปจำโลกันในกันแต่ทาราจังอเมียดาเซนในงานยิ่งสุนิเวจิมบาโปกูเล่ช่วยสร้างไลบาร์เอมีเงินสไนเอซูซีเชโกในกุ้งเองงานในเจนเซปปีทาบาร์เอ
อันยูราสินังยิสุนิบวัจิมบาโปยูเอสชีสันไลกันเนปัตตาบีมุมจิตปาติปีดุนฮิยาตาวงกันนาเวลากาคูลูเจวาเลยยานารูจูรุตุสงบวยเลยแล้วเราคุยมาเป็นวันนั้นดูว่าที่อันยูราสินังยิสุนิบวัจิมบาโปแต่เราเจนเนมีท่าที่เราดูตุสงบวยเราเชื่อมาเป็นยานารูที่อันยูราสินังยิสุนิบวัจิมบาโปตัว
อาจจะลุทุตุส่งไว้เช่นบาร์เรสซิเซมาตามรูปแบบนั้นลุยกันตามมุชิเคเรตัวลุทุตุส่งไว้เช่นบาร์เรสซิเซนยาสันทายาบาร์เรอาจจะลุทุตุส่งสุนิบวัวสั่งเล่าสั่งนั่งยีอาศัยอยากกุฏิมีท่าบีเมะมีเยี่ยเรนีท่ามาสินีเดลุนักวิ่งหลังกับเจ้าบาร์เรอือชมในยามมาดูที่นั่นได้ที่สุนิบวัวเลยคือตรงนี้ก็อุ้ยลุยกัตตาเรก็มาแต่ตรงนี้ก็เลยไปลุยกับทุบบังมาเป็นบัวนั่นเอง
ยังยังยี่สิบเอ็มมีบุตรแต่ก็ลุงยี่สิบบ้างมั้งมูลเลยลุงยี่สิบบ้างมั้งมูลฟาร์มอะไรแบบเรื่อยๆไปชิมเลยสุดยอดลุงยี่ลุงยี่ก็แต่ชาร์ลส์นั่นเลยที่เจ้าลูกดีอันดีท่าเลยแค่แค่ชิมมุมยี่สิบบาทีฮะแต่ในงานลุงยี่ก็แต่ก็มุ่งจะใส่ยี่ตัวบูดูซาโจอันซีโก้แล้วท้องสิ่งคุณเนี่ยเฟวายล่ะสตงยันเลยมาป่าวเองแล้วมายี่ตัวท้าวเลย มุมยินเนี่ยมิวราสินนั่งยิสุนิบวัจิบานายีด้วยมุมยินเนี่ยมิวราสินนั่งยิสุนิบวัจิจามุกคอมดีที่ยากูสุยาตามรู้หลุดต่อตอนนี้ด้านนั้นกันพ่อเนี่ยนั่งยิปปาติยากูสเลยรูปาวเนี่ยกูว่าคอมดีกูมันนั่นนะสตงยันเลยดวงก็พอสิเขวาร์เลยมุมยินเนี่ยตัวมามุลุมิวลามิวราสินนั่งยิสุนิบวัจิบานายพูดด้วยมุมยินเนี่ยมิวราสินนั่งยิสุนิบวัจิจามุกคอมดีกันเลยตัวสุขินายสุนิตัวยามาเขวาร์เลย
คุณสบายดีนะจินชกุนฮัสินใจมาบ้างใช่ยินนำไปหลังจากจะซื้อด้วยเลยเลียมีเรนเนอุยินชามีริโกยอจีเปโปเปียกเวดด้วยเดี๋ยวยินนำโกมันนี้ CNPC เนี่ยไม่มาเยินนำเนี่ยแต่บอกว่าตั้งไว้โกมันนี้MOGEดูกูเลยมาได้ทางข้างกันนี้รักใครปีเนี่ยอันมีมาสนับยาเคจับอะไรแชมป์ปีเนี่ยไม่เอาไปเจ้าแม่มีเนี่ยได้มา
ไม่ปักไว้มือสัตย์ที่ป้อนนี่ละเจ้าเดี๋ยวข้าลุทุเรื่องชงยีด้วยส่วนใหญ่ในจ้าวเลยตอนนี้สิ่งที่คุณน่าสนใจจะรักก็รู้เพียงในวันนี้ได้รับการอภิสิทธิ์จากตัวแม่ใจยินดีรับไว้ที่บ้านเลยนักเต้นแบบสิ่งที่มาเป็นส่วนตัวอย่างอวสันจะมาการอันนี้ดังนั้นเนื้อจะใช้ใจนักเต้นดาวดีสุสีดิสเดตใจยินดีรับสิ่งที่บ้านเลยเช่น
ဆွမ်းရည်ပြေဝရတဲ့အက်စ်ကင်းစင်နဲ့သူတို့ဘာကိုလမ်းညွှန်နိုင်တဲ့လုံခြုံစိတ်ချရတဲ့ဘဝပိုင်ရှင်မျိုးသမီးများဖြစ်ရက်တီရှင်တန်နိုင်အောင်ကူညီပေးမယ်ဒရင်းစ်လို့အတူကောက်မှတ်ခေါ်ထားတဲ့ပူပေါင်းဆောင်ရွက်မှုအစီအစဉ်ကနေဒီကိန်းငွေတွေကိုပြောင်းလဲစေနိုင်အောင်ဆောင်ရွက်ဖို့တန်နေထားခိုင်မာချမှတ်ထားပါတယ်အဆိုရနဲ့ပုဂ္ဂလိကပူပေါင်းဆောင်ရွက်မှုကတစ်ဆင့်အမျိုးသ
ဒီမှာကျွန်မတို့ရဲ့ဒီဆိုရယ်နဲ့လင်းကွဲပြားမှုအခြေခံနဲ့အကြံဖက်မှုတွေကိုကျင်းဆိုင်ကြော်လွှားခဲ့တဲ့သူတို့ရဲ့ကိုယ်ပိုင်အောင်မြင်မှုတွေအကြောင်းစာရေးဖို့ကူညီအပေးနေပါတယ်လို့အမေရိကန်ရဲ့ကမ္ဘာလုံးဆိုင်ရာအိတ်အမှုဆောင်ဒါရိုက်တာနဲ့ကျွန်မရဲ့တန်တမန်မစ်ဒီဘရော့ဘရစ်ကပြောပါတယ် အမေရိကန်ဆိုရကဒရီးမ်စီမံကိန်းတွေကနေဆယ်ကျော်သက်မိန်းကလေးတွေနဲ့အမျိုးသမီးငယ်ပေါင်း2000ကျော်အတွက်အမေရိကန်ဒေါ်လာ1,900ငါးဆယ်ထောက်ပံ့ထားပါတယ်။ဒရီးမ်စ်ကအကူအညီပေးနေတဲ့ဆယ်နိုင်ငံထဲမှာ HIV ကူးစက်မှုအန္တရာယ်နှုန်းလျှော့ချလာနိုင်ပါတယ်။ဒါပေမဲ့80%ဆရာတွေအများပြရှိနေပါသေးတယ်။တန်ပေါင်းများစွာသောမိန်းကလေးတွေအမျိုးသမီးငယ်တွေဟာရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာအကြံဖက်ခံရမှုတွေကိုနှစ်စဉ်ရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပါတယ်။အဲ့ဒီအကြံဖက်မှုတွေဟာရေပုံရအဖြစ်ဘဝအစောပိုင်းတွေမှာကလေးကအစပြုလာခဲ့ကြပါတယ်။ဒါကြောင့်တက်ဖာစီစဉ်ကနေအသက် 19နှစ်အချင်းဆွဲချနိုင်ရေးသဘောပေါက်နားလည်လာအောင်ကူညီပေးရင်းနဲ့ကျန်းမာရေးနဲ့ညီညွတ်အောင်ရွေးချယ်မှုမှန်ကန်ရေးအားပေးကူညီဖို့စားတဲ့အစီအစဉ်တွေကိုတိုးချဲ့ဆောင်ရွက်ပေးနေပါတယ်။ဒီနှစ်မှာဆိုရင်အမေရိကန်ရဲ့စေတနာမေတ္တာနဲ့ပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်အသက်ပေါင်းများစွာကိုကယ်တင်လာခဲ့တဲ့ပက်ဖာရဲ့စီမံကိန်းလုပ်ငန်းတွေလှုပ်လာတာဟာ15နှစ်တည်းရောက်လာခဲ့ပါပြီ။
တွက် ဝမ်း မြောက် ဝမ်း သာ ဖြစ် ကြရ ပါတယ် လို့ တန်မတ်ကြီး ဘရစ် က ပြော ပါတယ် ရှင်
American ဆူရရဲ့ သဘော အမြင် အဖို့ကို တင်ပြ လို့ ပြီး ပါ ပြီ
တော်ဒါရှင်ကခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီးတော့ဒီ VOA ရဲ့အာဘော်မဟုတ်တာကိုထပ်ပြီးတော့အသိပေးပါရစေ။အခုတော့ဒီနောက်ဆုံးရတဲ့အထူးသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံထဲကိုဒီနှစ်နိုင်ငံသဘောတူစာချုပ်
MOU နဲ့အလုပ်လာလုပ်ကြတဲ့မြန်မာအလုပ်သမားငါးဆယ်တဲ့မင်းနဲ့စီးနှင်းလိုက်ပါလာတဲ့နှစ်ထပ်ကားတစ်စီးဟာမဲဆောက်မြို့ကနေမတ်လ29ရက်နေ့ညက8:00ခန့်မှာတောင်ပေါ်ကအစဉ်ကားတစ်စီးလုံးမီးလောင်ခဲ့ပါတယ်။ဒီထဲမှာမြန်မာအလုပ်သမားလူ20ရက်မင်းနဲ့ဟာမီးလောင်သေဆုံးမှုတွေရှိခဲ့တယ်ဆိုပြီးအလုပ်သမားတွေသတင်းပေးပို့လာတဲ့ကြောင့်အလုပ်သမားတွေကိုကူညီနေတဲ့
အမှုနယ်လို့ကျန်းနေတော့တက်တာမို့မီးလောင်ရှိရတာကတော့ကောင်းမှလူ90ကျော်တော့ပါတယ်လို့သိရတယ်။ဒီချင်းကြီးကတော့ကျွန်တော်တို့စုပ်ွယ်သေးပါ။90ကျော်တော့သိရတယ်ဒါပေမဲ့အတိအကျကျွန်တော်တို့ပြောလို့မရဘူး။ဟိုတေဆုံးမှုရဲ့အလူကြီးတိကျတော့ကျွန်တော်တို့ခံမှန်းလို့မရဘူး။ဒါပေမဲ့90ကျော်ခံမှတော့ရှိပါတယ်။တေဆုံးသူတွေတိုင်ရန်ပြင်းထန်သူတွေကိုတော့တက်ခရိုင်ကယ်ဆယ်ရေးအဖွဲ့ဝင်တွေက
တက္ကရာမှာရှိတဲ့စေယုံကိုပို့ပေးနေပြီးအလုပ်သမားတွေစီးလာတဲ့ကားတစ်စီးလုံးကတော့မီးလောင်သွားခဲ့ပါတယ်။မြန်မာဘက်ကကုမ္ပဏီတွေကမဲဆောက်မြို့ကနေကားတစ်စီးလုံးကိုငှားရမ်းပြီးဘန်ကောက်ကိုပို့ဖို့လှုပ်ဆောင်ခဲ့တာကြောင့်ကားပေါ်မှာမြန်မာလူသမားတွေပဲပါဝင်တာပါ။ကားမီးလောင်တာကတော့တောင်ပေါ်အစင်းလမ်းမှာဖြစ်ပြီးလူသွားလူလာနေတဲ့နေရာမှာဖြစ်တာမိသက်ကအရေးပေါ်မလာနိုင်သေးတဲ့အခြေအနေ
ဒီကနေ့မှာဒီအစီအစဉ်ထုတ်လို့ရမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စ်ဂျိုးစားနေရတဲ့ဒီသွားနဲ့ကတွင်ကျမ်းမာရေးကောင်းလို့ရှိရင်မြန်မာနိုင်ငံမှာကုနေထားကဒီသွားနဲ့ကတွင်ကျမ်းမာရေးကောင်းလို့ရှိရင်မြန်မာနိုင်ငံမှာကုနေထားကဒီသွားနဲ့ကတွင်ကျမ်းမာရေးကောင်းလို့ရှိရင်မြန်မာနိုင်ငံမှာကုနေထားကဒီသွားနဲ့ကတွင်ကျမ်းမာရေးကောင်းလို့ရှိရင်မြန်မာနိုင Carol Smith va VOA Myanmar Wine ga thauklin be ni de season ni twe we ban a chan pe chin ne soe no burmese@voanews.com go pe po nai de lo ban VOA Myanmar Wine ye di Facebook san myan na ma le mat che ye ta nai ja ba de di VOA Myanmar Wine season ga thauklin ne season ni go di internet ma
ဒီနေ့ကတော့ဒီမြန်မာလိုတည်င်းနေအားလုံးကိုတော့မြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားတည်င်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်။ဗီဒီယိုအေးကိုနားဆင်တဲ့အတွက်ကိုကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေရှင်။
This program has come to you from the Voice of America, Washington.